အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့အထိဖြစ်လာခဲ့တဲ့အတွင်းလူတရားရဲ့တိုင်ကြားချက်ကိုမထုတ်ပြန်ဖို့ဟန်တာခဲ့တဲ့အမျိုးသားထောက်လိုင်းဌာနယာယီညွှန်ကြားရေးမှူးဟာအောက်လွတ်တော်ထောက်လိုင်းကော်မတီရှင်းမှအခုအတန်လွတ်နေတဲ့အချိန်မှာပဲထွက်ဆိုနေပါတယ်။အမျိုးသားထောက်လိုင်းဌာနကြီးကဂျိုးဆက်မကွာဟာထက်လွတ်တော်ထောက်လိုင်းကော်မတီရှင်းမှတကားပိတ်ထွက်ဆိုသွားမှာပါ။ထောက်လိုင်းဌာနကြီးကထွက်ဆိုဖို့ရှင်းနေကြမှာပဲတိုင်ကြားချက်နဲ့ပတ်သက်လို့အောက်လွတ်တော်ထောက်လိုင်းကော်မတီကအများပြည်သူသိနိုင်မှုဒီနေ့ပဲထုတ်ပြန်လိုက်ပါတယ်။တိုင်ကြားချက်ထဲမှာတော့သူတာဝန်ထမ်းဆောင်နေစဉ်ကာလအတွင်းအမေရိကန်အစိုးရတာဝန်ရှိသူတွေထံကရရှိထားတဲ့သတင်းအချက်အလက်တွေအရသမဩဇာရှင်ဝါတုံးပြီး2020ပြည့်ရွေးကောက်ပွဲမှာပြည်ပကဆွတ်ဖက်လာအကူအညီတောင်းခံခဲ့တဲ့အကြောင်းဖော်ပြထားတာပါ။တိုင်ကြားချက်ပေါ်မှာတော့သမရဲ့ Republican Party ကကိုယ်စားရင်းနဲ့အတိုက်ခံဒီမိုကရက်တစ်ချာတုံးသက်ချက်တွေကပွဲပြားနေကြပါတယ်။ဒီမိုကရက်တစ်ကတော့တိုင်ကြားချက်အရသမရလုပ်ရဟာလက်ခံနိုင်ချာမရှိဘူးဆိုပြီးဝေဖန်ထားကြတယ်လို့Republican တွေကတော့အများပြည်သူသိနေအောင်ထုတ်ပြန်ခဲ့မယ်ဆိုရင်တော့မှသမတ်ကိုထိခိုက်စရာအကြောင်းမရှိနိုင်ဘူးဆိုပြီးပြောဆိုနေကြတာပါ။ဒါပေမဲ့ Republican Party ကထက်လွတ်တော်ထောင်လိုင်းကော်မတီဝင်ဘန်ဆစီကတော့စိတ်နှောက်ယှက်ဖြစ်စရာတွေပါဝင်နေကြောင်းသတင်းတော့တွေကိုပြောဆိုခဲ့ပါတယ်။